မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဆန့်ကျင်တဲ့အကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားဆန္ဒပြမှုတွေကတော့ဆက်ပြီးတော့လုံနေကြပါတယ်မြန်မာနိုင်ငံတဝမ်းမှာရှိတဲ့ပုဂ္ဂလိကဘဏ်ကွဲတွေကိုဒီနေ့မတ်လ၈ရက်နေ့ကစပြီးတော့ပြန်ဖွင့်ဖို့နိုင်ငံတော်ဗဟိုဘဏ်ကအကြောင်းကြားထားပေမဲ့ဒီနေ့ပုဂ္ဂလိကဘဏ်တွေအားလုံးဆက်ပြီးတော့ပိတ်ထားပါတယ်ဝန်ထမ်းတွေ CDM လှုပ်ရှားမှုမှာပါဝင်နေကြတာသွားရည်လာရည်အခက်အခဲရှိနေတာနဲ့လုံခြုံရေးအခြေအနေတွေကြောင့်ဘဏ်တွေပြန်ဖွင့်ဖို့အခက်အခဲရှိနေတယ်လို့ဘဏ်လုပ်ငန်းလုံနေကြသူတွေကပြောပါတယ်ဆရာဝန်နဲ့ဆေးဝန်ထမ်းတွေအင်ဂျင်နီယာတွေလျှက်စစ်ဝန်ထမ်းတွေ CDM မှာပါဝင်နေကြတဲ့အတွက်လုပ်ငန်းတွေမလဲပတ်နိုင်သေးသေးပါဘူးပုဂ္ဂလိပါကပိုင်ဆက်ယုံအလုပ်ယုံတွေမှာလည်းဝန်ထမ်းတွေ CDM လုပ်နေကြတာမို့လုပ်ငန်းတွေရပ်နေကြပါတယ်အခုလိုအခြေအနေမှာပဲ CDM လှုပ်ရှားမှုကိုဆက်ပြီးတော့လှုပ်သွားမယ်လို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကခန့်အပ်ထားတဲ့ကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးကပြောကြားလိုက်ပါတယ
် CDM တကားကျွန်တော်ပိတ်မယ်လို့ပြောရတယ်ဘယ်တော့မှမပိတ်တော့ပါဘူးအမြဲဖွင့်ထားပါမယ်ဝန်ညင်တဲ့သူအမှန်တရားဘက်ကိုမြင်လာတဲ့သူတွေအတွက်တကားကိုအမြဲတမ်းဖွင့်ထားပါမတိသားစူဝါပြီးမျက်စိမှိတ်ပြီးတော့အတ္တမနဲ့မတရားမှုကိုသိရနေမကောင်းမှုကိုသိရနေထောက်ပံ့နေတဲ့သူတွေ CDM မလုပ်တဲ့သူတွေကိုတော့ဖယ်ကျင်ထားမှာပဲဖြစ်ပါတယ
်ရုံးမတဲ့အာနာဖိဆန်မှုမှာရဲတွေစစ်သားတွေတန်တမန်တွေပို့ပြီးပါဝင်လာနေတယ်လို့ဒေါက်တာဇော်ဝေဆိုးကသူ့ရဲ့ Facebook လူမှုကွန်ရက်ပေါ်မှာတင်ထားတဲ့အတန်းဖိုင်ထဲမှာပြောထားတာပါစေယုံတွေကျောင်းတွေတဲကိုစစ်တပ်တွေဝင်လေဝန်ထမ်းတွေ CDM လှုပ်ရှားမှုမှာပါဝင်လေဖြစ်တယ်လို့သူကပြောပါတယ် CDM လှုပ်ရှားမှုမှာလောလောဆယ်ပါဝင်ဖို့အခက်အခဲရှိနေကြသူတွေပါဝင်လာနိုင်အောင်လို့ဆက်ပြီးတော့ဒီလှုပ်ရှားမှုကိုလှုပ်သွားမှာဖြစ်တယ်လို့နောက်အတန်းဖိုင်တစ်ခုမှာထပ်ပြီးရှင်းပြထားပြီးတော့ CDM မှာပါဝင်နေတဲ့ဝန်ထမ်းတွေကိုလည်းကျေးဇူးတင်ကြောင်းဂုဏ်ပြုကြောင်းပြောကြားထားပါတယ်ဆရာနာရှင်စနစ်ကိုစန့်ကျင်ကန့်ကွက်ဆန္ဒပြနေကြတဲ့ပြည်သူတွေအနေနဲ့လည်းထိတ်တိုက်မတွေ့ပဲငြိမ်းချမ်းစွာဆန္ဒပြဖို့အတွက်ဒေါက်တာဇော်ဝေဆိုးကတိုက်တွန်းပါတယ
်ပြည်သူအပေါင်းတို့နဲ့generation ရဲ့အပေါင်းတို့ခင်ဗျာအားလုံးလေမာပါနတ်စွာနဲ့ရှောင်ကျင်ပြီးတော့ငြိမ်းချမ်းစွာဆန္ဒပြကြပါထိတ်တိုက်မတွေ့ပါနဲ့သူတို့ဟာသူတို့ထားလိုက်ပါသူတို့ဘာမှဖြစ်မှာမဟုတ်တော့ပါအထီးအခိုက်မခံပါနဲ့
ဆရာနာရှင်စန့်ကျင်ရင်ဆန္ဒပြဝဲရဲအတွင်းလုံခြုံရေးတွေလက်ချက်ကြောင့်တည်ဆုံသွားသူအတွက်ဝမ်းနဲ့ဂုံပြူတဲ့အထိတ်မှတ်ကာလကိုလည်းမတ်လ12ရက်နေ့ကနေပြီးတော့ဧပြီလ17ရက်နေ့အထိတလတ်သတ်မှတ်တယ်လို့ CRPH ဖွဲ့စည်းထားတဲ့အစိုးရဝင်ကြီးအဖွဲ့ဝင်ဒေါက်တာဇော်ဝေဆိုးကပြောပါရယ်နေပြည်တော်မှာတနတ်တရားနဲ့ပထမဆုံးဒီမတ်မြတ်တွက်ခိုင်တည်ဆုံးခဲ့တဲ့ February 12ရက်နေ့ကိုအမှတ်ရတဲ့အနေနဲ့12ရက်နေ့ကစပြီးတော့သတ်မှတ်တယ်လို့ပြောပါရယ်တလတ်တာကာလအတွင်းမှာတည်ဆုံးသွားခဲ့ကြသူတွေအတွက်ဒီအလန်တိုင်းတဝဲလွှင့်တာဝန်ထမ်းချင်းအထိတ်မှတ်အခမ်းအနားတွေစုတောင်းပွဲတွေကုသိုလ်ကောင်းမှုတွေလုပ်တာအပြင်အထိတ်မှတ်ကျောက်စာတိုင်းတွေစိုက်ထုတ်မယ်လို့ဒေါက်တာဇော်ဝေဆိုးကပြောပါရယ်ရှင် February 1ရက်နေ့ကတက်မတော်ကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းယူအုပ်ချုပ်နေတဲ့အပေါ်ကန့်ကွက်ဆန္ဒပြမှုတွေလည်းမြို့အနှံ့မှာဆက်ပြီးတော့လုပ်နေကြသလိုလုံခြုံရေးတပ်ဖွဲ့တွေဘက်ကလည်းပြစ်ခတ်ဖြိုခွဲမှုတွေကိုဆက်လုပ်နေပါရယ်ဒီနေ့မလ၈ရက်နေ့မနက်ပိုင်းတော့ကဒီမြကြီးနားမြို့အောင်နန်းရက်ကွက်ကဆန္ဒပြနေသူတွေကိုလက်နက်ကင်လုံခြုံရေးတွေအင်အားသုံးပစ်ခတ်ဖြိုခွဲနေတဲ့တံတွေဖြစ်ပါတယ်ဒီပစ်ခတ်မှုမှာအသက်23နှစ်အရွယ်မောင်ဖိုးလုံးခေါ်ကိုစင်မင်းထက်နဲ့အသက်62နှစ်အရွယ်ဦးကုတ်ကိုလေးခေါ်ဦးချိုတားတို့ခေါင်းမှာတနက်ဒဏ်ရာတွေနဲ့တေဆုံးခဲ့ကြပါတယ်ဒဏ်ရာရသူ9ယောက်ထက်မနည်းလဲရှိခဲ့ပါတယ်အစ္စလမ်ဘာသာဝင်ဖြစ်တဲ့ဦးကုတ်ကိုလေးခေါ်ဦးချိုတားကိုတော့ဒီနေ့ညနေပိုင်းမှာပဲအတုပအခမ်းအနားလုပ်ခဲ့တာမှာတော်တော်များများလိုက်ပါပို့ဆောင်နှုတ်ဆက်ကြပါတယ်ဖျားပုံမျိုးမှလည်းဒီဆန္ဒပြသူတွေကိုဒီကနေ့ပြစ်ခတ်နှိမ်နှင်းမှုကြောင့်တယောက်သေဆုံးခဲ့ပါတယ်ဖျားပုံမျိုးမှပြစ်ခတ်မှုအတွင်းအသက်30ဆွယ်အရွယ်ကိုတီဟာဦးတနတ်ဒံရာနဲ့သေဆုံးခဲ့တယ်လို့9ယောက်အနည်းဆုံးဒဏ်ရာရခဲ့ကြပါတယ်အခုလိုမျိုးဆန္ဒပြသူတွေအပေါ်ပြစ်ခတ်နှိမ်နှင်းသလိုဆေးအာဏာသိမ်းမှုဆန့်ကျင်လှုပ်ရှားမှုမှာပါဝင်တဲ့ရုံးခန်းတွေကိုလည်းလုံခြုံရေးတွေကဝင်ရောက်ဖျက်ဆီးအကြမ်းဖက်တာတွေလုပ်ခဲ့ပါတယ်။လျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနလက်အောက်ကဒီရန်ကုန်လျှက်စစ်ဓာတ်အားပေးရေးကော်ပိုရေးရှင်း YESC မှာတာဝန်ထမ်းနေကြတဲ့ဝန်ထမ်းထောင်ကျော်က CDM လှုပ်ရှားမှုမှာပါဝင်ပြီးတော့ဖြည့်သူရွေးကောက်ခံအစိုးရပြန်တက်လာမှာအလုပ်ပြန်လုပ်မယ်လို့ဒီနေ့မတ်လ၈ရက်နေ့နေ့စွဲနဲ့အကြေညာချက်ထုတ်ပြန်ပါတယ်။ပြည်သူဝန်ထမ်းအလုပ်ကနှုတ်ထွက်တာမဟုတ်သလိုပြည်သူအများရဲ့ဆန္ဒကိုလေးစားတဲ့အနေနဲ့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်တာဖြစ်တယ်လို့ YESC ထုတ်ပြန်ချက်မှာရေးထားပါတယ်။အဲ့ဒီကြေညာချက်ထွက်လာခဲ့ပြီးနောက်ပိုင်းမှာပဲဒီရန်ကုန်တိုင်းမင်္ဂလာတောင်ညွတ်မြို့နယ်ကက လျှက်စစ်မန်နေဂျာရုံးထဲကိုရဲတွေအတွင်းဝင်ရောက်ပြီးတော့ဝန်ထမ်းတွေကိုထိုးချိတ်ပစ္စည်းတွေလုယူသွားတယ်လို့ရန်ကုန်မြို့နယ် YESC ကထုတ်ပြန်ပါတယ်။ရန်ကုန်လျှက်စစ်တပ်အားပေးရေးကော်ပိုရေးရှင်း YESC မှာတာဝန်ထမ်းနေတဲ့ဝန်ထမ်း 2,000 လောက်ရှိတယ်လို့သိရပါတယ်။အခုလိုမျိုးမင်္ဂလာတောင်ညွန့်လျှက်စစ်ရုံးကိုဝင်ရောက်ဖျက်ဆီးသလိုရန်ကုန်မြို့ဗပဲတန်းမြို့နယ်ထဲမှာရှိတဲ့မြန်မာနောင်သတင်းဌာနကိုလည်းရဲနဲ့စစ်တပ်အင်အားရာခနဲဝင်ရောက်ရှာဖွေပြီးတော့ကွန်ပျူတာတွေစာရွက်စာတမ်းတွေယူသွားခဲ့ပါတယ်။တင်ကန်းကျုံမြို့နယ်ထဲမှာရှိတဲ့88မျိုးဆက်ငင်းချင်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းရုံးခန်းကိုလည်းဒီကနေ့စစ်တပ်ကဝင်ရောက်ရှာဖွေပြီးတော့မိကန်တက်တာကွန်ပျူတာနဲ့ရုံးအသုံးဆောင်ပစ္စည်းတွေယူသွားတယ်လို့88မျိုးဆက်တွေကပြောပါရယ်။တခါဒီဘိုးတထောင်မြို့နယ်46လမ်းထိပ်ကလက်ဖက်ရည်ဆိုင်တစ်ခုကိုလည်းရဲတွေဝင်ရောက်ဖျက်ဆီးပြီးတော့စိုက်မစားတောက်နေသူ10ယောက်လောက်ကိုဖမ်းဆီးခေါ်သွားပါရယ်။ရန်ကုန်မန္တလေးမုံရွာစားတဲ့မြို့ကြီးတွေကဆေးရုံတွေတက္ကသိုလ်တွေထဲမှာလည်းစစ်တပ်တွေကဝင်ရောက်တပ်ဆွဲထားကြပါရယ်။စစ်တပ်နဲ့ရဲတွေကအခုလိုမျိုးအရသာပြည်သူတွေအပေါ်အင်အားသုံးနှိမ်နှင်းဖမ်းဆီးမှုတွေလုပ်နေပေမဲ့ပြည်သူတွေကတော့ဆေးရနာရှင်စနစ်ဆန့်ကျင်တဲ့ဆန္ဒပြမှုတွေကိုနိုင်ငံအနှံ့မှာဆက်ပြီးလုပ်နေကြပါတယ်။ဒီကနေ့ကြရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိတ်အမှတ်ဖြစ်တဲ့မြန်မာနိုင်ငံကအမျိုးသမီးတွေထမိန်အလံနှင့်ဆန္ဒပြခဲ့ကြသလိုအမျိုးသားတချို့ကလည်းထမိန်ခေါင်းပေါင်းပြီးတော့ထောက်ခံမှုပြသခဲ့ကြပါတယ်။
ဒီနေ့ဒီချိန်ထိကျွန်တော်ဟာဒီလိုလူတယောက်ဖြစ်လာတယ်ဆိုတာဒီထမိန်ရဲ့ကျေးဇူးတွေဒီထမိန်ရဲ့အဲကျွန်တော်ဘဝမှာပါဝင်ပတ်သက်မှုတွေအများကြီးရှိတယ်ဒါကြောင့်ဒီနေ့ထမိန်ကိုတဲ့အမျိုးသမီးအားလုံးကိုကျွန်တော်လက်ခုပ်တီးပြီးတော့ဂုဏ်ပြုပေးရအောင
်ရန်ကုန်မြို့ကနိုင်ငံတကာအမျိုးသမီးများနေ့အထိတ်အမှတ်ထမိန်အလံလွှင့်ဆန္ဒပြသူတယောက်ပြောခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံကြ ాయి ဌာနကပေးတဲ့2022ခုနှစ်အတွက်အမျိုးသမီးတရဲကောင်းများစုကိုမြန်မာနိုင်ငံကတိုင်းရင်းသားလူငယ်တွေဘာသာရေးအဖွဲ့တွေကြားမှတင်ပြမှုရရှိအောင်ဆောင်ရွက်နေတဲ့ Wings Institute for Reconciliation အဖွဲ့တည်ထောင်သူတယောက်ဖြစ်တဲ့မဖြူဖြူအောင်ရရှိထားပါတယ်။စုပေးပွဲအခမ်းအနားကိုမကြာခင်အချိန်မှာအွန်လိုင်းကနေကျင်းပမှာဖြစ်ပါတယ်။ဒီအခမ်းအနားကိုတော့အမေရိကန်နိုင်ငံကြ ాయి ဝန်ကြီးအန်တိုနီဘလင်ကင်ကဦးဆောင်ကျင်းပမှာဖြစ်ပြီးတော့သမ္မတကတော်ဒေါက်တာBill Biden ကအထူးမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲ Australia နိုင်ငံကမြန်မာတပ်မတော်ကိုအကူအညီပေးနေတဲ့အစီအစဉ်တွေကိုရပ်လိုက်ကြောင်းကြေညာခဲ့ပါတယ်။
We have reviewed our military engagement and I announced yesterday that those activities would be suspended. We've also reviewed our development assistance.
မြန်မာစစ်တပ်နဲ့ထိတွေ့ဆက်ဆံရေးကိုပြန်လည်သုံးသပ်ခဲ့ပြီးတော့ပူးပေါင်းဆောင်ရွက်မှုအားလုံးရပ်ဆိုင်းလိုက်ကြောင်းတနင်္ဂနွေနေ့ကထုတ်ပြန်ကြေညာခဲ့တယ်လို့ Australia နိုင်ငံသားရေးဝန်ကြီး Marie Spain ကပြောကြားခဲ့တာပါ။မြန်မာနိုင်ငံကိုပေးနေတဲ့ဖွံ့ဖြိုးရေးအထောက်အပံ့တွေကိုလည်းပြန်လည်သုံးသပ်နေပါတယ်။ဒါပေမဲ့အာဆီယံအဖွဲ့ထဲမှာအဆင်းရဲဆုံးနိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံကပြည်သူတွေထိခိုက်မှာမျိုးကိုတော့ Australia နိုင်ငံကလုံးမမဟုတ်ဘူးလို့ Australia နိုင်ငံသားရေးဝန်ကြီးကပြောပါတယ်။ပြီးခဲ့တဲ့9နှစ်အတွင်းမှာဒီမြန်မာစစ်တပ်ကို Australia ကတိုက်ခိုက်ရေးမဟုတ်တဲ့တန်တန်းတွေစစ်အင်္ဂလိပ်စာတန်တန်းတွေကိုပေးခဲ့ပါတယ်။အဲ့ဒီတန်တန်းကို American Dollar တသန်းကျော်သုံးစွဲခဲ့တယ်လို့ဒီနေ့ကနေတုန်းကထုတ်ပြန်ကြမှာပြောထားပါတယ်။မြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့ Australia လူမျိုးစီးပွားရေးပါမောက္ခ Sean Tarnow သမရဦးဝင်းမြင့်နိုင်ငံတော်တာဝန်ခံဒေါအောင်ဆန်းစုကြည်တို့အပါအဝင်တရားလက်လွတ်ဖမ်းဆီးခံထားရသူတွေလွတ်မြောက်ရေးအတွက်တခြားနိုင်ငံတွေနဲ့ဆွေးနွေးဆောင်ရွက်နေတယ်လို့လည်းဩစတြေးလျနိုင်ငံသားရေးဝန်ကြီးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်ရှင်။